မြမနယ်စပ်တက်ခရိုင်မဲဆောက်မြို့နယ်တောင်ရင့်မြစ်ကမ်းဘေးကဗန်းတဖွန်အမှတ်၈ကျေးရွာအုပ်စုအတွင်းကိုမြန်မာဘက်ကလူငယ်နှူးကအိတ်တလုံးတယ်ဆောင်လာခဲ့ပြီးရဲတပ်ဖွဲ့ကိုမြင်ပြီးတဲ့နောက်တောင်ရင့်မြစ်ကိုကူးပြီးတော့ပြေးသွားခဲ့တယ်ဆိုပြီးဒီကနေ့ဧပြီလ3ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတက်ခရိုင်ရဲတပ်ဖွဲ့မှစံရစ်ဧကမွန်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
ก็จะเห็นว่าทางพื้นที่นะครับที่อำเภอแม่สอดแม่ละมาท่าสองยางหรือแต่อำเภอพบพระนะครับเราเองจะร่วมดำเนินการกันในการทำงานนะครับจะมีทหารมีตำรวจมีฝ่ายปกครองนะครับสุรบกรนะครับ
จันทร์รุ่ยเอะทูมุกินในนี้เยตเพื่อนเนี่ยเนียนกันอาณาบายนี่ฮะแม่สาวแม่ละมาท่าสองยางพบพระสาเร่เนียนีมาအထူးစောင့်ကြည့်စစ်ဆေးမှုတွေကိုနေရောညပါလှုပ်ဆောင်နေပါတယ်။တစ်ဖက်မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကနေအခုလိုမျိုးစစ်သုံးလက်နက်တွေဟာပြတ်ထွက်လာနိုင်တာကိုတားဆီးနိုင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့တာပါ။အခုသိမ်းဆီးနိုင်ခဲ့တဲ့စစ်သုံးပစ္စည်းတွေကတော့ AK-47 rifle တမတ်ကြီးစံ888တောက် RPG ကြီးဘူးနဲ့ပို့ရန်9000အပြင် 97 launcher ဘုံးသီး10လုံးဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြသသွားပါတယ်။ပြီးခဲ့တဲ့မတ်လ29ရက်နေ့ကလည်းဒရုန်းယာဉ်ကိုကြားဖြတ်ဖြက်စီးနိုင်တဲ့ဗန်းငွေ6သိန်းလောက်တန်ဖိုးရှိတဲ့ဒရုန်းချက်တဲ့လေဆာတနတ်နဲ့အတူမြန်မာနိုင်ငံသား2ဦးကိုမဲဆောက်မြို့မှာပဲဖမ်းဆီးခဲ့ပါတယ်။ဒီအတွက်ခိုင်းမြန်မာနယ်စပ်မှာလုံခြုံရေးတွေတင်းကျပ်ထားသလိုအဖမ်းအစည်းတွေလည်းများနေပါတယ်။